ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေတိတ်နဲ့ချီပြီးတော့ရှိနေတဲ့အချိန်မှာမိန်းကလေးတွေလူကုန်ကူးခံရပြီးတော့လိန်လုပ်ငန်းမှာအတုံးချခံရတာတွေရှိနေတယ်လို့လူငယ်တွေအနေနဲ့လည်းငါးဖမ်းလုပ်ငန်းမှာရောင်းစားခံရတယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကအင်္ဂါနေ့တုန်းကကြေညာပါတယ်ဒုက္ခသည်စခန်းတွေမှာစာဝတ်နေရေးကြက်တဲမှုတွေကြောင့်လူပွဲစားတွေရဲ့ကောင်းမွန်ဖြစ်တာကိုခံနေကြရတယ်လို့ပြောပါတယ်ဒီကြောင့်ဒေါ်လာတန်ကဆက်ပြီးတော့ပြောပြပါလိမ့်မယ
်မြန်မာနိုင်ငံရဲ့အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့နှစ်ဩဂုတ်လကစတင်ထွက်ပြေးခုံလုံခဲ့ကြတဲ့ရူဝင်ဂျာဒုက္ခသည်တွေ9သိန်းအနည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာ50ရာခိုင်နှုန်းရှိပြီးမိသားစု6စုတိုင်းကြစီမှာတစုဟာမိခင်ဦးစီးတဲ့အိမ်တောင်ဖြစ်တဲ့အတွက်ကော့ခ်ဆစ်ဘဇားရှိဒုက္ခသည်စခန်းတွေမှာရူဝင်ဂျာအမျိုးသမီးတွေဟာဘေးအန္တရာယ်လုံခြုံရေးနဲ့မိသားစုစားဝတ်နေရေးဖူလုံမှုတွေအတိကအကဲဆတ်မှုတွေရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒါကြောင့်ဒီဒုက္ခသည်စခန်းတွေမှာမိန်းကလေးငယ်တွေဟာအများဆုံးလူကုန်ကူးခံကြရတာဖြစ်တယ်လို့ IOM ခေါ်ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းချေချမှုဆိုင်ရာအဖွဲ့ကြီးရဲ့ပြောခွင့်ရဂျိုဝဲမီလ်မန်ကဂျနီဗာအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောခဲ့ပါတယ်
။ Young girls sold into forced labor are the largest group of trafficking victims identified by the
ကုလသမဂ္ဂ IOM ရဲ့ထုတ်ပြန်ချက်အရဘင်္ဂလားဒေ့ရှ်ရိုဟင်ညာဒုက္ခသည်စခန်းတွေမှာအတင်းအဓမ္မလှုပ်အပ်ပေးခိုင်းစေခံရတဲ့လူကုန်ကူးခံရသူတွေအနေနဲ့မိန်းကလေးတွေအများဆုံးဖြစ်ပါတယ်။ပဋိပက္ခဖြစ်ပွားပြီးတနည်းကြော်ကြာကာလအတွင်းရိုဟင်ညာဒုက္ခသည်အရေးအတွက်အခါအခုတသားနီးပါးရှိနေပါပြီ။ဒုက္ခသည်စခန်းတွေမှာမိသားစုဝင်ငွေရှာဖွေနိုင်ဖို့တခြားနည်းလမ်းတွေမရှိတဲ့အတွက်မိသားစုတွေဟာကြံရမရဖြစ်ကြပြီးသူတို့သမီးတွေကိုအန္တရာယ်ရှိတဲ့လုပ်ငန်းတွေမှာတွားရောက်လုပ်ကင်စေခဲ့ကြပါတယ
်။ခုလိုဒုက္ခသည်စခန်းအပြင်မဲ့မှာဘာရောက်လုတ်ကင်ရခြင်းဟာစခန်းတွင်းမှာဝင်ငွေရနိုင်တဲ့အလုတ်ကင်တွေနေပါပြီးဘာမှလုတ်ကင်စားတော့လို့မရနိုင်တဲ့အတွက်လိန်လုံငန်းနဲ့ငါးဖမ်းလုံငန်းတွေမှာအလုတ်ချိန်ကြာပြီးလစာနည်းနည်းနဲ့အတိအဓမ္မခိုင်းစေခံကြရတာဖြစ်တယ်လို့ရိုဟင်ဂျာအမျိုးသမီးတဦးရဲ့ပြောပြချက်ကိုလေ IOM ပြောခွင့်ရမစ္စတာမီလ်မန်ကပြင်ပြခဲ့ပါတယ်ခုလိုလူကုန်ကူးခံရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ရန်တုံးနဲ့ပတ်သက်လို့လေ IOM ရဲ့ပြောခွင့်ရမစ္စတာမီလ်မန်က
Our latest figures show that women and girls lured into situations of forced labor account for 2/3 of those who receive support from IOM and Cox's.
နောက်ဆုံးကင်းကနန်းနေအရာအတင်းအဓမ္မလိုအပ်ပေးခိုင်းစေခံကြရတဲ့အခြေအနေတွေမှာရောက်ရှိနေတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့သုံးပုံတစ်ပုံဟာအရင်ကယ်ဆယ်ခံခဲ့ရပြီးထွက်ပြေးလွတ်မြောက်ခဲ့ကြတဲ့သူတွေဖြစ်ပြီးတော့ Cox's Bazaar မှာ IOM ရဲ့အထောက်ပံ့တွေကိုရနေကြသူတွေဖြစ်တာတွေ့ရပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေနောက်ထပ်ဆရာခိုင်တော့ဟာလဲလင်းလုံငားမှာခေါင်းမုံဖြတ်ခံနေရတာကို IOM ကတွေ့ခဲ့ရပါတယ်
။ဒါအပြင် Cox's Bazaar ရှိဒုက္ခသည်စခန်းတွေမှာရူဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေတနေ့တနေ့60အထိထွက်ပြေးဖို့ကြိုးစားတာကိုဘင်္ဂလားဒေ့ရှ်လုံခြုံရေးဌာနတွေကဟန်တာခဲ့ကြရတဲ့အကြောင်းနဲ့ထွက်ပြေးဖို့ကြိုးစားသူတွေကိုစစ်ဆေးမေးမြန်းရမှာထွက်ပြေးပေမဲ့ဘယ်သူနဲ့တွေ့မလဲဘယ်ကိုသွားမလဲဆိုတာကိုတည်တည်ချာချာပြောနိုင်ခြင်းရှိကြပဲလူကုန်ကူးသူတွေတင်ပေးတာကိုဖြေချကြတာတွေ့ရတယ်လို့လေဘင်္ဂလားဒေ့ရှ်ရဲကပြောပါတယ်ခုလိုလူကုန်ကူးခံကြရသူတွေနဲ့ရိုဟင်ဂျာအမျိုးသားတွေနဲ့ယောက်ျားလေးငယ်တွေလည်းပါဝင်ကြောင်းမစ္စတာမီလ်မန်ကပြောပါတယ
် IOM experts stress that adult men and boys are also the target
တွေ့ရအမျိုးသားတွေနဲ့ယောက်ျားလေးတွေကိုလည်းလူကုန်ကူးသူတွေကပြစ်မှတ်ထားတာတွေ့ရပြီးသုံးဦးမှာတဦးကြစီဟာအတင်းအဓမ္မခိုင်းစေခံရတဲ့အခြေအနေရောက်တာကို IOM အရာရှိတွေကတွေ့ခဲ့ရပါတယ်အများစုကဒေသကငါးဖမ်းသမားတွေထားမှာကျွေးတင်ကျွန့်ဖြစ်ကြရတဲ့အခြေအနေရောက်တာကိုလည်းတွေ့ကြရပါတယ်
။ဒါအပြင်ရိုဟင်ဂျာတွေလူကုန်ကူးခံရတဲ့အခြေအနေနဲ့ပတ်သက်လို့လူကုန်ကူးသူတွေဟာမသိနားမလည်ကြတဲ့ရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအလုတ်ကင်ပေးမယ်ပိုကောင်းတဲ့ဘဝကိုပို့ပေးမယ်ဆိုတဲ့ဂရုတွေနဲ့ဖြာယောင်သွေးဆောင်ခဲ့ကြတဲ့အကြောင်းနဲ့တချို့တွေကအန္တရာယ်ကိုမသိကြပေမဲ့တချို့တို့ကတော့အန္တရာယ်ရှိမှတည်တည်ကြီးနဲ့မိသားစုတစုလုံးရဲ့စားဝတ်နေရေးဖူလုံရေးတွေမိသားစုဝင်တဦးကအနစ်နာခံမဲ့ဆိုပြီးကြံရမရလှုပ်ဆောင်ကြရတဲ့ဘဝရောက်ကြတာအများပြားတွေ့ရတယ်လို့ Cox's Bazaar ရှိ IOM ကာကွယ်လုံခြုံရေးအကြီးအကဲဒီနယ်ပါမဂိုကိုကားပြီးတော့လေ IOM ပြောခွင့်ရကရှင်းပြခဲ့ပါတယ် IOM ဦးဆောင်တဲ့အဖွဲ့ကစခန်းတွေမှာသွားရောက်စစ်တမ်းကောက်ခံရမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအိမ်အကူဒါမှမဟုတ်ဟိုတယ်တန်ရှင်းရေးတွေအဖြစ်ငှားရမယ်လို့ဖြာယောင်းပြီးပြည်သူ့လုပ်ငန်းတွေမှာအတင်းအဓမ္မ လုတ်ကင်ခိုင်းတာတွေတွေ့ရတဲ့အကြောင်းနဲ့ရူရင်ဂျာအမျိုးသမီးတွေရဲ့အသက်မူဝင်းကြောင်းရှာဖွေရမှာအခွင့်အလမ်းတွေဟာတိတ်ကိုနှဲပါတဲ့အတွက်ကြောင့်လိန်လုံကားမှာအခကျင်းဝေကိုလေပုံမှန်စည်းမရပဲသူတို့တွေဟာလွန်စွာအနှိမ်ခံကြရတယ်လို့ IOM ကပြောပါတယ်ပြီးခဲ့တဲ့နှစ်ကပြိပခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ရူရင်ဂျာဒုက္ခသည်တွေကတောင်းကနေအခြေအနေဖြစ်နေတဲ့အတွက်ကြောင့်ကုလသမဂ္ဂနဲ့ကယ်ဆယ်ရေးအဖွဲ့တွေကပထမပိုင်းမှာဆန္ဒရိတ်ခါနဲ့ခုတ်ကိုးစရာဖူလုံရေးတွေဦးစားပေးနေရတဲ့အတွက်လူကုန်ကူးမှုကိုတည်တာတဲ့ပြဿနာဖြစ်မမြင်ခဲ့ပေမဲ့လို့လေလူကုန်ကူးခံရမှုတွေဟာတနည်းတစ်ခြားတိုးလာတဲ့အတွက်ကြောင့်ကုလသမဂ္ဂနဲ့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့တိတိယောက်ယောက်နှိမ်နှင်းနိုင်ဖို့လေစူးစမ်းတင်တယ်လို့ IOM ကတိုက်တွန်းခဲ့ပါတယ်ရှင်